ကနေဒါနိုင်ငံ Quebec City မြို့ပလီတခုမှာတနက်နေ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်းထန်နေပွားကနေဒါနိုင်ငံသားတက္ကသိုလ်ကျောင်းသားကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။လူသက်မှု6မှုလူသက်ရန်ကြံစည်မှု9မှုတို့နဲ့အသက်28နှစ်အရွယ် Alexander Bissonnette ကိုတနက်လာနေ့ညကရဲကအမှုတင်လိုက်တာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကဒီတိုက်ခိုက်မှုဟာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးရှုတ်ချပါတယ်။တနင်္ဂနွေနေ့ညပိုင်းအခင်းဖြစ်ပွားတဲ့အချိန်မှာ Quebec Islamic Culture Center ပလီမှာလူ90ကျော်ရှိနေရပါအသက်35နှစ်ကနေအသက်80အရွယ်ရှိတဲ့လူ6ဦးသေဆုံးသွားတယ်လို့ရဲဌာနပြောခွင့်ရသူခရစ်စတင်းခွန်လောင်းကဆိုပါတယ်ဒီတိုက်ခိုက်မှုအတွင်းတခြားလူ10ဦးထိခိုက်ဒဏ်ရာရပြီးတော့အဲ့ဒီထဲက9ဦးကအဆိုးရင်ရတဲ့အခြေအနေမှာရှိပါတယ်ဒုတိယအမျိုးသား2ဦးကိုမတင်ကားသူဖြစ်နေရဲကဖမ်းဆီးခဲ့ပေမဲ့လည်းအခုတော့မျက်မြင်သက်သေဖြစ်နေတတ်မှတ်လိုက်ပါတယ်ဒီတိုက်ခိုက်မှုဘာကြောင့်လို့ရတယ်လဲဆိုတာရဲကမပြောဘဲဒီပြစ်ခတ်မှုမှာတခြားသူပါမပါလဲရှင်းရှင်းလင်းလင်းမရှိပါဘူးစုံစမ်းစစ်ဆေးမှုတွေကိုလောလောဆယ်တော့ပြည်တွင်းရဲတပ်ဖွဲ့ကပဲကင်တွင်နေကြောင်း Royal Canadian မြင်းစီတပ်ဖွဲ့ရဲချုပ် Martin Plum ကပြောပါရီဝင်ကြီးချုပ် Trudeau ကတော့တနေ့လာနေမှာလွှတ်တော်မင်းကွန်ပြောတော့အခုပြစ်ခတ်မှုမှာထိခိုက်ဒဏ်ရာရသူတွေဟာသူတို့ကိုယ်ွယ်ယုံကြည်မှုကြောင့်တိုက်ခိုက်ခံရတာဖြစ်တယ်လို့ပြောပြီးတော့ကနေဒါမှာနေထိုင်တဲ့မွတ်စလင်တွေနဲ့အတူကနေဒါတနိုင်ငံလုံးရပ်တည်ထားပါတယ်လို့ပြောသွားပါရီရှင်